ကျေးဇူးတော်ရှင်ဆရာတော်ရှင်ဒီမြတ်ကြီးဗျာယနေ့ညသာသနာတော်နှစ်2566နှစ်ကောဇာတက္ကရာ1384ခုနှစ်တပူရဲလာဇန်10ရက်2023ခုနှစ်ဇန်နဝါရီလ30ရက်တနင်္လာနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဥက္ကင်အောင်မြင်ဒေါ်အေးတန်သာသမီမြေတေစုဥက္ကင်အောင်မြင်ဤမွေးနေ့ကုသိုလ်နှစ်ဖက်သောမိဘများဟုမှုထား၏ဥနေလင်းအောင်ဒေါ်ဆန္ဒထွန်းသာမောင်အောင်ဖုံးမြတ်ဦးမောင်ကောင်းစရာလင်းမိသားစုဖုံးမြတ်ဝေအသက်26နှစ်ပြည့်မွေးနေ့ဒီဦးလင်မျိုးနေမိဘနှစ်ပါးဖြစ်ကြသောဦးမြတ်ဝင်းဒေါ်မာတို့အားမှထား၍ဒေါက်တာခင်စဘူးခင်နှင့်မောင်နှမများဖခင်ကြီးဦးရဲဆွေမိခင်ကြီးဒေါ်မွေးတို့အားယေစု၍စူပါရွှေပြန်လွှားခောက်ဆွဲမိသားစုတောင်ကြီးမျိုးနေဦးဆန်အေးဒေါ်အေးဆန်မွန်နိုစတိုးမိသားစုတမီရနာဆန်အေးဆယ်နှစ်ပြည့်မွေးနေ့ကုသိုလ်မန္တလေးမြို့နယ်မိဘနှစ်ပါးဖြစ်ကြသောဥပမြင့်ဒေါ်ညိုညိုတို့အားယေစု၏ဒေါ်ဆန်းဆန်းမြင့်သာသမီမြေတစုစင်ရီချန်နေကိုအောင်ကိုကိုမျိုးမညိုင်းဝင်းသူမိသားစုမန္တလေးမြို့နယ်နေပြည်တော်ပုံနှိပ်တိုက်နေဒေါ်ရဲရဲဗမာသင်္ကန်းတိုက်မိသားစုဆရာလေးမတ္တရာဇာကြီးဤပလဲရတုမွေးနေ့ကုသိုလ်မန္တလေးမြို့နယ်ဦးစိန်မော်ဒေါ်ဆန်းဆန်းဤမိသားစုမိဘနှစ်ပါးအားယေစု၏မခင်မြတ်မခင်လက်နှစ်ဖက်သောမိဘများအမှုထား၍ဥထွန်းမြင့်အောင်ဒေါ်သိမ့်တမီမိတ်တန်စင်ထွန်းမိုးကပြအောင်မိသားစုနေပြည်တော်ပြင်မနာမြို့နေဒေါက်တာပေါ်မြင့်ဦးဒေါက်တာကျူကျူဆန်းမြတ်ကန္နမဆေးကန်းနှင့်ဘိုးအထုကုဆေးကန်းမိသားစုဒေါက်ကျူကျူဆန်းဤ68နှစ်ပြည့်မွေးနေ့ကုသိုလ်မိခင်ကြီးဒေါခင်ဆန်းဤကိုယေစု၏နှစ်ဖက်သောမိဘများကိုအမှုထားကမန္တလေးမြို့နေဒေါက်တာတပ်ပိုင်ထွေအထွေထွေယောဂကုသမားတော်ဒေါခင်စုဝေသာမောင်ခန့်ဇေဟံမီသားစုတို့မှစုပေါင်းဆင်းရဲကျင်းပပြုလို့အတော်အွန်လိုင်းဓမ္မသဘင်နဲ့ဆက်လျင်၍ကြည်တော်ရှင်ပါမောက္ခချုပ်ဆရာတော်ဖရာကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖရာပြည်တော်ခြေတော်သုံးခိုက်၍ရိုသေစွာရှောက်တာအပ်ပါသည်ဖရာ
ထာဝရ384ခုနှစ်တူရလာဇန်10ရက်2023ခုနှစ်ဇန်နဝါရီလ30ရက်တနင်္လာနေ့၌အွန်လိုင်းမှာဟောကြားအပ်သောရထဝိနိတသုတ်အနှစ်ချုပ်တရားဒေသနာတော်ရထဝိနိတဆိုတာအာဇာနီပြင်ကသောယထာလို့အဓိပ္ပာယ်ရတယ်ရထဝိနိတရထဆိုတာပါဠိတကားဗမာပြည်မှာတော့ယထာလို့ခေါ်လို့ရှိရင်တန်လန်းမော့ပြေးတာကိုပဲသိနေကြပြီခုနော်စာပေမှာယထာလို့ပြောလို့ရှိရင်မြင်းကတဲ့မြင်းလဲကိုဆိုလို့တယ်ရှေခေကယထာဆိုတာမြင်းကတဲ့မြင်းလဲမြင်းယထာအခုဒီနေ့ခင်မှာတော့ယထာဆိုတဲ့အတုံးကတန်လန်မော့ပြေးတဲ့ဟာဖြစ်နေပြီအဲ့တော့ခုခေဩဝါဒနဲ့ကတော်တော်လေးအဆင်မပြေဖြစ်တယ်ပေါ့နော်လူတွေရဲ့နားလည်မှုလွယ်မသွားနိုင်တယ်အဲ့တော့ရထဝိနိတာဆိုတာအာဇာနီမြင်းကတော့မြင်းယထာရှိတော့မြင်းထားကသူကနှစ်ခုရှိတယ်အစင်းသားရည်နဲ့တက်တက်တာတာအပျော်စီးတဲ့မြင်းလဲကတစ်ခုရထလို့ခေါ်တာနော်ရထလို့ခေါ်တာအနောယထာဆိုရပြင်ကလည်းပဲသူကတော့အတ္တိရုဒ္ဓဆိုရတယ်လို့ကနေနောယထာဒါပေမဲ့နောရထဆိုတဲ့စကားလုံးကြတော့သူကအတိတ်ဝိတ္တမျိုးပမာလို့ရေးတဲ့ကအဲ့ဒီရထဆိုတဲ့စကားလုံးကဒီနေရာမှာမြင်းကရမြင်းလဲကိုယေစုတယ်လို့ဒီလိုမှတန်လန်းမော်သွားတဲ့ယထာကိုပြောတာမဟုတ်ဘူးရှင်ခေကတော့နည်းနည်းခွဲခေါ်တယ်မြင်းယထာအပြီးတော့မြမပြေပါမိယထာလို့ခေါ်တယ်။တန်လမ်းမော့ပြေးတာကြတော့မိယထာလို့ခေါ်ကြပြန်။ရ ေရရေတွင်းငွေနဲ့မောင်းနဲ့ကြောင်မီသွေးနဲ့မောင်းလို့မိထားလို့ခေါ်လာရနေပြီတော့နောက်ပိုင်းတော့လည်းစက်တက်လည်းမိထားအဲ့ဒီအတော့ကတွင်းနေတယ်အဲ့တော့ခုဒီပါဠိစာပေမှာပါသမယရထဆိုတာဟာမြင့်ကတဲ့မြင့်စီယထာကိုဆိုလိုတယ်ပေါ့လူစီယထာအဲ့တော့ယထာနှစ်မျိုးရှိတယ်အလှစီးတဲ့သို့မဟုတ်ဟိုမေဇောယဇာတွေကဥယျင်ထွက်တဲ့ကမစီးတဲ့ယထာကတစ်ခုစစ်တိုက်တဲ့ကသုံးတဲ့ယထာကတစ်ခုလို့နှစ်ခုခွဲမှားစစ်တိုက်တဲ့အခါသုံးတဲ့ယထာကြတော့လူများများမပါဘူးနော်မြင်းပေါ်မှာယထာပေါ်မှာတကယ်အတိုက်ခိုက်ကောင်းတယ်သူရဲ့ကောင်းတွေနဲ့ဖရင်နဲ့အဲ့ဒါစီးပြီးတော့အလင်းမြတ်သွားပြီးတော့တိုက်တာပေါ့ရှေးခေတ်ကစစ်ယထာလို့ဆိုပါလို့ဒီအလင်္ကာရရထတန်သာဆင်ထားတဲ့အလှစီးတဲ့ယထာကတခုယောဒရထဆိုတဲ့စေယထာကစစ်တိုက်တဲ့ယထာတခုအရှိခိအသုံးရအခုဒီနေရာမှာရထဝိနိဒဆိုတာဝိနိဒဆိုတာဆုံးမသွန်သင်ထားတဲ့မြင်းအာသဏိမြင်းပမာရေကတိန်တော်မြင်းတိန်တော်မြင်းနဲ့ခေါ်လို့ရှိကြတယ်ပြီးတော့သိန်းတော်မြင့်ဆိုလို့ရှိရင်နတ်မြင့်လို့ထင်ကြတကယ်တော့သိန်းတော်မြင့်ဆိုတာအိန္ဒိယနိုင်ငံမှာအိန္ဒုမြင့်ဝမ်းမှာမြင့်မွေးတဲ့နေရာရှိတယ်မြင့်နေကိုမွေးပြီးတော့ရောင်းချတာဟိုရှေးတုန်းကလေးကမြင့်နေမွေးအဲ့ဒီကမြင့်ကြီးတွေထွားတယ်လာမြင့်လို့ခေါ်တာပေါ့နော်လာမြင့်လို့ခေါ်တာအဲ့ဒါသိန်းတော်မြင့်ဆိုတာအိန္ဒုမြင့်ဝမ်းမှာပွေထားတဲ့သိန်းတော်အတ္တသိန်းတော်နေသိန်းတော်သိန်းတော်သိန်းတော်အရက်မှာမွေးတဲ့မြင်းမျိုးကောင်းတွေကိုဆိုလိုတယ်ပေါ့ထွားကြိုက်နေတတ်မာတဲ့အဲ့မြင်းဒီသားကိုဆွဲပြီးတော့ခေါ်တာကတိခေတ်မှာတချို့နိုင်ငံတွေမှာမော်ရမြင့်နဲ့ကားကိုစီးနိုင်ပေမဲ့လို့မြင်းတကောင်ဝဲထားဖို့ရမလွယ်ဘူးလေမြင်းစီးဖို့ရပုတ်ပြီးတော့ဈေးကြီးတယ်အဲ့တော့မြင်းစီးနိုင်တဲ့လူကတော်ကိုပတ်စံချမ်းသာမှာဥရောပမှာကျတော့မြင်းစီးနေကားစီးတာလွယ်တယ်ခစ်စားတစ်ခင်းနဲ့တစ်ခင်းမတူတတ်ဘူးပေါ့နော်အဲ့တော့ရထဝိနိတဆိုတဲ့သုတ်ရဲ့အထိပ္ပယ်ကအာဇာနီမြင့်ကသောယထာလို့အဓိပ္ပာယ်ရတယ်။မြင့်ထာလို့အဓိပ္ပာယ်ရတယ်။ရှင်မင်းနေသုံးတဲ့မြင့်ထာ။အဲ့ဥပမာအနေနဲ့ဥပမာပြပြီးတော့ဟောထားလို့အဲ့တော့ဒီသုတ်တန်ကရှင်သာရိပုတ္တရာနဲ့ရှင်ဘုံနာတို့နှစ်ပါးတွေ့ဆုံဆွေးနွေးရာကနေဖြစ်ပေါ်လာတဲ့သုတ်တန်တစ်ခုမြတ်စွာဘုရားဟောတာမဟုတ်ရှင်ဘုံနာကဓမ္မဂတိကအရာမှာဣတရေရတယ်အဟောပြောပြတာမှာကြွကျင်တယ်သူဟောတာလည်းပဲလေးလေးနက်နက်ဟောလို့ရှိတယ်ရှင်သာရိပုတ္တရာကတော့ပညာကြီးတယ်အတိပဲချဲ့ပြီးတော့ပြောနိုင်တယ်ရှင်သာရိပုတ္တရာကတော့အလုံးသိတဲ့တိုင်လက်ရတော်ရပညာအရာမှာဣတရေရတဲ့ပုဂ္ဂိုလ်ရှင်ဘုံနာကဓမ္မဂတိကဣတရေရတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်နှစ်ပါးစုံစည်းပြီးတော့တပါးနဲ့တပါးတပါးနဲ့တပါးဆိုတာရှင်ဘုံနာကရှင်သာရိပုတ္တရာကိုမသိဘူးမတွေ့လည်းမတွေ့ဘူးရှင်သာရိပုတ္တရာကလည်းရှင်ဘုံနာကိုမတွေ့ဘူးဒါပေမဲ့ရှင်ဘုံနာဆိုတာရှင်သာရိပုတ္တရာကကြိုပြီးတော့သိထားတယ်ရှင်ဘုံနာကတော့ရှင်သာရိပုတ္တရာမှမသိဘူးသူကဖះနဲ့ခုမှလာဆုံးသီးတဲ့အချိန်မှာဆွေတွေးကံကဖြစ်ပေါ်လာတဲ့တရားနော်ဒါအတိသုတ်တ္တရဲ့တမန်ရောင်လေးအဲ့တော့ဏိဒံကစပြောမယ်ဆိုရင်မြတ်စွာဘုရားဟာရာဇဂျုံမြို့ ရှင်းတဲ့တွေကိုအစာကျွေးတယ်ဝိလူဝံကျောင်းတော်မှာသရဉ်သုံးနေထိုင်တယ်ဖရာဝိလူဝံကျောင်းစီရူဝံကျောင်းမှာဝိလူဝံကျောင်းနေတဲ့အချိန်မှာသာတိဒေတာကမြတ်စွာဘုရားရဲ့သာတိဒေတာတက္ကတိုင်ကပိလဝကနေပြီးတော့ရဟန်းတော်တွေဟာဝါကျွတ်တဲ့အချိန်ဖရာစီရောက်လာကြတယ်ဖရာရဲ့သာတိဒေတာကကိုတော်တွေမြတ်စွာဘုရားကိုလာပြီးတော့ကာရဝပြုကြတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားကအဲ့ဒီရဟန်းတွေနဲ့စကားပြောရင်းဖရာကမေးတယ်အေးရှင်တို့ငါရဲ့သာတိဒေတာမှာဘေးယဟန်ကသရင်သုံးမော်တွေကိုတရားဟောလို့ဘေးယဟန်ကိုသရင်သုံးမော်တွေကချီးမွမ်းကြလေဘေးယဟန်ရဲ့ဟောပြောမှုကိုချီးမွမ်းကြလေလို့ဆိုတော့ရှင်နေရဖြေကြတယ်ရှင်ဖျားသာတိဒေတာမှာအရှင်ဘုံနာမန္တန်ဒီဗုဒ္ဓမန္တန်ဒီဗုဒ္ဓမရဲ့သားဖြစ်တဲ့အရှင်ဘုံနာဟာရှင်ဖျားရဲ့ဇာတိဒေသမှာသရင်သုံးမော်တို့ရဲ့ချီးမွမ်းမှုကိုခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အလုံးကရှင်ဘုံနာအကြောင်းကိုထဲထဲဝင်ဝင်မြတ်စွာဘုရားရှောက်ကြတယ်ရှင်ဘုံနာကိုချီးမွမ်းပြီးတော့ပြောကြတယ်အာသဗျာကိုရောရီယသာတိဒေသမှာအဟောပြောအတော်ဆုံးရှင်နေကိုထောက်ကူပြုတဲ့တရားဓမ္မတွေကိုဆုံးမသင်ကြားပေးတဲ့ပုဂ္ဂိုလ်ရှင်ဘုံနာအရှင်ဘုံနာဖြစ်ပါတယ်အရှင်ဘုံနာဆိုတာပုံတော်ဝါရမှာလာတဲ့အရှင်ဘုံနာတပါးရှိသေးတယ်အဲ့ဒါကြောင့်မို့ဒီရှင်ဘုံနာကြတော့ဘုံတော်မန္တနိဗုဒ္ဓောမန္တနိဘုံနိမရဲ့တားလို့ဆိုရက်ဝိသေသနာဘုတ်ထဲတာအရှင်ဘုံနာဟာသူကိုယ်တိုင်လည်းမြတ်စွာဘုရားနဲ့တခါမှမဆုံဘူးသို့တော့သူကတာဝတိမြို့တာဝတိနဲ့ဤပေါ်လေကပိလဝမြို့မှာနေထိုင်ပြီးတော့ယဟန္တာဖြစ်တယ်အဟောပြောအမတ္တမကောင်းတယ်သူရဲ့ခုံတရင်ကအလုံးကသူရဲ့ခုံတရင်ကိုပြောတဲ့အခါဘာလို့ပြောရောရှင်ဘုံနာဟာကိုယ်တိုင်လဲလောဘမရှိဘူးလောဘမရှိဖို့လဲယဟန်တွေကိုသွန်သင်ဆုံးမတတ်တယ်ကိုယ်တိုင်ကလဲရတာနဲ့ကျင်တတ်တယ်ရတာနဲ့ကျင်တတ်အောင်လဲပဲယဟန်တွေကိုဟောပြောတယ်ကိုယ်တိုင်ကလဲရောရောထွေထွေတော့ပေါင်းသင်းဆက်ဆက်တဲ့နေရာမှာရောရောထွေထွေအဲ့လိုနေနေဖြစ်ရှိဦးသူကသူတပါးတဲ့အေးစစ်စစ်နေနေရှိတယ်ရောရောထွေထွေပေါင်းသင်းဆက်ဆက်မှုမလုပ်ဘူးသူများကိုလည်းရောရောထွေထွေမနေဖို့တိုက်တွန်းနေရှိတယ်ကိုယ်တိုင်ကလည်းလုံလဝီရရှိပြီးအမတမ်းမစ조사တယ်။ယဟန်တွေကိုလည်း조사ဖို့ပဲဟောတယ်။ကိုယ်တိုင်ကလည်းသီလနဲ့ပြည့်စုံတယ်။သူများတွေကိုလည်းသီလနဲ့ပြည့်စုံမှုဟောပြောလို့ရှိတယ်။ကိုယ်တိုင်ကလည်းတမာတိကြီးမားတယ်။သူများကိုလည်းတမာတိကြီးမားဖို့ဆုံးမလို့ရှိတယ်။ကိုယ်တိုင်ကလည်းပညာထမြက်တယ်။ပညာနဲ့ပြည့်စုံတယ်။ကျန်တဲ့ယဟန်တွေကိုလည်းပဲပညာနဲ့ညာထမြက်အောင်ခူးဆိုင်ကြဖို့ဟောလို့ရှိတယ်ကိုယ်တိုင်ကလည်းကိရိတာမလွတ်မြောက်သွားပြီးသားဖြစ်တယ်လို့တခြားယန်းတွေကိုလည်းပဲကိရိတာမလွတ်မြောက်အောင်ကြိုးစားဖို့ဟောပြောလို့ရှိတယ်ကိုယ်တိုင်ကလည်းလွတ်မြောက်မှုကိုသိမြင်တဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့သူများကိုလည်းပဲလွတ်မြောက်မှုကိုသိတဲ့အသိဉာဏ်ရှိတဲ့ပစ္စဝခဏဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်ဖို့ယဟန်လေးကိုဟောတယ်။ဩဝါဒကောဆွဆွမတ်တတ်တယ်လမ်းညွှန်တတ်တယ်ဝိညာပကောသိနာလည်းအောင်ဟောပြောတတ်တယ်တန်ထတကောရှင်းရှင်းလင်းလင်းတရားပြတတ်တယ်သမာတပကော လိုင်းလိုင်းနာချင်းအောင်လည်းပဲဟောပြောတတ်တယ်သမုဒ္ဒိစကောစိတ်အားတွေကိုလည်းထက်သန်စေတယ်တံပဟံတကောရှင်လန်းအားတက်စေတယ်ရဇာတိတိသမနေတဲ့ကုရောတွေယဟန်တန်ကတွေဟာရှင်ဘုံနတ်တရားကိုနာပြီးတော့တကယ်တရားဓမ္မနဲ့ပတ်သက်ပြီးကျင့်ကြတဲ့ပုဂ္ဂိုလ်တွေဖြစ်လာဒါကြောင့်မို့လို့ယသောဗျာရှေ့မှာရှင်ဘုံနာရဲ့ခုံတရင်ကိုယဟန်နေရအာရပါရသူကုံတွေကိုထုတ်ပေါ်ပြီးတော့ရှောက်ကြတယ်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာကယသောဗျာရဲ့အနိနာမှာထိုင်နေတာယသောဗျာနဲ့မလှမ်းမကမ်းမှာထိုင်နေတာရှင်သာရိပုတ္တရာကဒီယဟန်တွေကအာရပါရရှင်ဘုံနာကိုချီးမွမ်းပြောနေတဲ့စကားကိုကြားလိုက်တဲ့အခါရှင်သာရိပုတ္တရာရဲ့စိတ်ထဲမှာဘာဖြစ်တယ်။ဩမန္တန်ဒီပုတ္တရှင်ဘုံနာဟာအရတော်လိုက်တာအရတော်လိုက်တာကိုနဲ့အတူနေတဲ့သရင်သုံးဘော်တွေကသူ့ရဲ့ခုံကျေးဇူးကိုမြတ်စွာဘုရားရှေ့မှာထုတ်ဖော်ပြီးတော့ချီးမွမ်းနေချီးမွမ်းနေကြတာအရာတော်လိုက်တာမြတ်စွာဘုရားကိုယ်တိုင်ကလည်းပဲလက်ခံနေရှင်နေကလည်းချီးမွမ်းနေရှင်ဘုံနာကိုအားကြရှင်သာရိပုတ္တရာကနော်မြတ်စွာဘုရားရှေ့မှာလည်းချီးမွမ်းနာခံရတယ်သရဲသုံးဘုံတွေအားလုံးကလည်းရှင်ဘုံနာကိုဘယ်သူမှအပြစ်မပြောဘူးချီးမွမ်းထောမနာပြုကြတယ်ဆိုတနေ့တစ်ချိန်ကြလို့ရှင်ငါလည်းပဲရှင်ဘုံနာနဲ့တွေ့ချင်လိုက်တာတနေ့ကျတော့ဆုံညလိုက်မယ်ဆုံတဲ့အခါမှာတရားဆွေးနွေးပွဲလေးလုပ်ချင်တယ်လို့ရှင်သာရိပုတ္တရာကဆန္ဒရှိတယ်လို့အဲ့ဒီနောက်မှာမြတ်စွာဘုရားသခင်ကမြတ်စွာဘုရားကိုရမြတ်ကရာဇဂျူမျိုးကနေပြီးတော့တောင်ဝတိဘက်ကိုခီးထွက်သွားတယ်ဖခင်ကိုယ်တိုင်ဒေသစာရီကြွားတယ်အဲ့လိုကြွပြီးမြတ်စွာဘုရားသာဝတိစေတံကိုရောက်ပြီးတော့စေတံအကြောင်းမှတရင်သုံးတယ်။အဲ့တော့ဒီကနေ့အနေထားနဲ့ပြောမယ်ဆိုလို့ရှိရင်ရာဇဂျူဆိုတာအိန္ဒိယနိုင်ငံအလဲပိုင်းရောက်သွားတယ်။အလဲပိုင်းဆိုတော့ဟိုမြောက်ပိုင်းရဲ့တောင်ပြားရောက်သွားတယ်ပေါ့။သာဝတိဆိုတာကျတော့ကပိလုနဲ့ဤသွားတယ်။နော်။ကပိလုနဲ့ဤသွားတယ်။လုံမဏီတို့ဘာလို့နဲ့သိမ့်မွေးတော့သာဝတိကရာဇဂျူကလှမ်းနေရာဇဂျူဆိုတာအခုဘုရားကရဖျားဘူးသွားနေတဲ့ဘက်မှရှိတာကိုအဲ့တောင်ပိုင်းလို့ပြောလို့ရတာပေါ့မြတ်စွာဘုရားသွားတဲ့တောင်ပိုင်းတောင်ပိုင်းကြာကြည့်တော့မဟုတ်ဘူးအဲ့ဒီဖီဟာပြည်နယ်လို့ဒီကနေ့ခေါ်တဲ့အဲ့ဒီမကရာတိုင်းနဲ့မှာရာဇဂျူကရှိတာအဲ့ဒီကနေမြတ်စွာဘုရားသာဝတိကြွားသွားတယ်ဆိုတော့ကပိလုနဲ့ဤသွားတယ်တောင်ထိနဲ့ဝေလို့ကဤသွားတယ်တော်တော်ဤသွားတယ်ဟိမန္တတောင်ချေပဲရောက်သွားအဲ့လိုမြတ်စွာဘုရားတောင်ထိမှာသရင်သုံးတယ်ဆိုတာကိုရှင်ဘုံနာကသရင်ရတယ်မြတ်စွာဘုရားတောင်ထိရောက်လာပြီဇေရောကျောင်းမှာသရင်သုံးတယ်ဆိုတာဖျားကိုလည်းတခါမှမဖူးရသေးဘူးတော့တောင်ထိဆိုတာဤလေးခါတိုင်းမှာခီးမထွက်ဖြစ်ဘူးဟိုမှာပဲတပိယံနေဘဝဉ္ဇယံသံဃာရိတရားဓမ္မဟောပြောပြီးတော့ဒီအလုပ်တွေနဲ့နေစဉ်လုပ်နေတာအဲ့တော့ရှင်ဘုံနာကမြတ်စွာဘုရားတောင်ထိရောက်တယ်လို့လည်းသတင်းကြရောကျောင်းသူသုံးတဲ့ကျောင်းသုံးဆောင်လေးကိုမပြတ်မစည်းရအောင်သိမ့်စီပြီးတော့သဘေးသင်္ကန်းကိုယူဆောင်ပြီးတောင်ထိဘက်ကိုခရီးတက်ရှင်းတော့ကတော့ပစ္စည်းများများရှိတာမဟုတ်သဘေးသင်္ကန်းမရှိအဲကျောင်းသုံးပစ္စည်းကိုသိမ်းနေဆိုတာလည်းများများကြီးမဟုတ်ဘူး။နော်ချမကိုက်အောင်ခရီးနေပါလေထောင်းထားခဲ့တယ်။တကားတွေပါလေပိတ်ထားခဲ့တယ်။အဲ့လောက်လောက်ပဲလုပ်တာ။ရှိတာလည်းသင်္ကန်းနဲ့တပိတ်ပဲ။အဲ့တပိတ်သင်္ကန်းကိုယူပြီးတော့တောင်ထီမြို့မြတ်စွာဘုရားစီဖူးဖို့ဆိုဘုရားစီခီးထွက်လာတာ။အဲ့တော့ကုန်းကျောင်းသွားကြတာဆိုတော့ရန်နာဆိုပေမဲ့တကူအသုံးချပြီးမသွားဘူးရန်ကုံကြောင်ကြွတာကုံကြောင်ကြွတော့တောင်ထီကိုရောက်လာတယ် မြတ်စွာဘုရားတရင်သုံးတဲ့အကြောင်းကိုသွားပြီးတော့မြတ်စွာဘုရားကိုရှ िख ိုးဝတ်ချပြီးထိုင်နေတဲ့အခါမှာမြတ်စွာဘုရားကရှင်ဘုံနာကိုတရားစကားနဲ့ဟောကြားပြောဟောတယ်မြတ်စွာဘုရားဟောတဲ့တရားကိုနာပြီးတော့သာဓုအနုမောဒနာပြုပြီးရှင်ဘုံနာဟာမြတ်စွာဘုရားကိုကာရဝပြုပြီးနေရမထပြီးအန္တဝနာဆိုတဲ့စေရွန်ကြောင်းကြီးနဲ့ဆက်နေတဲ့တော့အုပ်ကြီးပဲကိုထွက်သွားတယ်။ဟော။အော်ပထမဆုံးသူကမြတ်စွာဘုရားနဲ့တွေ့ပြီးတော့မြတ်စွာဘုရားဆီကတရားနာပြီးတော့နေတန်ရအခါမှာတဘာရဲနေဘူးဆိုပြီးတော်တယ်ထွက်သွားတယ်။အဲ့ဒီအချိန်မှာရှင်သာရိပုတ္တရာကခဏခဏပြောတယ်ရှင်ဘုံနာလာရင်သူ့ကိုကြောင်းကြဖို့။အဲ့ဒါမဲ့သူ့ရဲ့တပည့်တော်ကရှင်သာရိပုတ္တရာစီလာပြောတယ်အရှင်ဘုရားအရှင်ဘုရားမကြမကြချိန်မစကားပြောနေတယ်ရှင်ပုံနာဆိုတာတော့သူဟာအခုဘုရားစီရောက်နေရောက်ပြီးတော့မြတ်စွာဘုရားစီကတရားနာပြီးအခုပဲထသွားအန္တဝနာဆိုတဲ့သူကံတော်ကြီးတဲ့ကိုနေတန့်ရမှာတပါးတဲ့နေဖို့ကြွသွားတယ်တော့ပြီးတော့တင်းပို့တာရှင်သာရိပုတ္တရာရှင်ဘုံနာလာတယ်ဆိုတာသာသရင်ပုတ္တရာကြားလဲကြားရောရှင်သာရိပုတ္တရာကခတ်သက်သက်ကလေးနော်သူကရှင်ဘုံနာနဲ့တိတ်တွေ့ချင်နေတာကိုရှင်သာရိပုတ္တရာကခတ်တက်တယ်လေနေထိုင်ကိုဆွဲယူပြီးတော့ရှင်ဘုံနာကြွသွားတဲ့ဘက်ကိုခတ်လန်းလန်းကနေခေါင်းမြင်နေရတယ်နောက်ကနေလှမ်းကြည့်ပြီးတော့ရှင်ဘုံနာရဲ့ခေါင်းကိုချိပြီးတော့လိုက်သွားတယ်။ဖယ်သွားတာတော့။နောက်ကနေမျက်ခြေမပြတ်အောင်လိုက်သွားတယ်။အဲရှင်ဘုံနာကအန္တဝနာဆိုတဲ့သူကံတော်ကြီးတဲ့ဝင်ပြီးတော့တစ်ပင်တစ်ပင်ရင်မှာရှားနေရထုံတန်းစင်လားကမ္မထံနှလုံးသွင်းပြီးတော့အချင်းဖြုံညတာပေါ့။နားနေကြတာပေါ့ rest လုပ်တာပဲ။အာrest လို့တာအိတ်တာမဟုတ်ဘူးတစ်ပင်အောင်မှထိုင်ပြီးတော့တမဘတ်ဝင်စားတာတို့တရားနှလုံးသွင်းတာတို့အဲ့လိုလုပ်လို့ရှိတယ်နေ့ခါမှာအဲ့လိုအပန်းဖြေတပါးရဲနေတယ်အဲ့ဒီချိန်မှာဘသူနဲ့မှတွေ့လို့မရှိကြဘူးတနေ့ကောအဲ့ဒီနေ့လည်းပိုင်းမှာဆိုလို့ရှိရင်အဲ့လိုတပါးရဲမှာနေလို့ရှိကြတယ်ရှင်ဘုံနာတော့ကနေလိုက်သွားတော့ရှင်သာရိပုတ္တရာကလည်းဒီချိန်မှာစကားပြောရမယ့်အချိန်မဟုတ်သေးဘူး။သူကတရားနှလုံးသွင်းနေတယ်။အဲ့တော့သူလည်းပဲမလှမ်းမကန်းတစ်ပင်တစ်ပင်ရဲ့အောက်မှာကုလိုတရားနှလုံးသွင်းရင်ထိုင်နေတယ်။အတော်ကြလို့နေလေးဆောင်းသွားပြီ။ခုချိန်နဲ့ပြောမယ်ဆိုရင်3နာရီလောက်ဘလောက်ပေါ့နော်။နေလေးဆောင်းသွားပြီဆိုတဲ့အခါမှာတပါးရီနေရာကနေထပြီးတရားစကားပြောဖို့ရှင်ဘုံနာစီကိုရှင်သာရိပုတ္တရာကကြွသွားတယ်ကြွသွားပြီးတော့နှုတ်ဆက်စကားပြောတယ်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာကရှင်ဘုံနာကိုပေခွန်းနဲ့ထုတ်တာပဲဒါရှေးခေတ်ကမြတ်စွာဘုရားလက်ထက်ကယဟန်တော်တွေအနေဖို့နေနေရအဲ့တိုင်အန္တဝနာလို့သူကံတော်လို့ဘာလို့ခေါ်တာတုံးလို့ဆိုတော့စေရွန်ကျောင်းနဲ့ဆက်နေတဲ့တော်ကြီးကသူကံတော်လို့ခေါ်တယ်ကတောဖရာလက်ထက်ကကတောဖရာစီဒီကတောဖရာကထတ်တော်ကအစိမ့်စိမ့်မကွဲဘူးအဋ္ဌိဌာဏမလုံးသည့်အတွက်ကြောင့်ထတ်တော်တဆူတည်းပဲတဆူတည်းပဲထတ်တော်ဆိုတာအယိုးပဲအသွေးသားတွေကအကုန်လုံးတဆူတည်းထတ်တော်တဆူတည်းပဲကြာကောရမဖရာကျတော့ထတ်တော်လေးတွေအများကြီးဖြစ်တာဘာလို့လဲအဋ္ဌိဌာဏထားခဲ့တာကတောဖရာကအဋ္ဌိဌာဏသည့်အတွက်ကြောင့်တတ်တော်တဆူတဲပဲကြာတယ်ဒါကြောင့်အဲ့ဒီတဆူတဲသောတတ်တော်ကိုစေရီတဆူတဲပဲတဲရတယ်အဲ့ဒီခေတ်စေရီတဆူတဲပဲတဲတမင်ဒိဋ္ဌမတတ်တော်အကြစိတ်စိတ်မောမောဖြစ်တာအဲ့တော့ကတ္တဝဖရာစေရီကြီးကိုငွေကြေးတနထုတ်ခဲကအကုန်ကြများစွာယရဏပစ္စည်းတွေနဲ့တဲကြရရွှေအုပ်တွေပြမြအုပ်တွေနဲ့အဲ့လိုတဲကတ္တဝဖျားကိုပူဇော်ကြအ ဲ့ဒီမှာစီရီပီးကနေမှာလိုအပ်ချက်တွေရှိတော့ကသောဘုရားရဲ့တပည့်တကာအနာဂံဥပတကတူကလိုက်ပြီးတော့နှိုးစော်ဟိုမြို့ဒီမြို့တွေလိုက်ပြီးနှိုးစော်နှိုးစော်ပြီးတော့ငွေကြေးတနာတွေစုဆောင်တာပေါ့လေစီရီလှူခြင်းတဲ့ပုံကိုယ်တွေလိုက်ပြီးတော့လူကအဲ့ဒီသတင်းကြားတဲ့အခါကျတော့အဲ့ဒီတောဟုတ်ကဖြတ်သွားတာအဲ့တုန်းကတော့အန္တဝနလို့မခေါ်သေးဘူးစေတော့အကြောင်းနေရမှာတောဟုတ်ကြီးကခီးသွားတော့အဲ့ဒီဖြတ်အဲ့ဒီမှာစုဆောင်ရလာတဲ့ယရဏပစ္စည်းတွေကိုလိုချင်တဲ့ခိုးသားဓမြတွေကချောင်းပြီးတော့အဲ့ဒီအရိယသူတော်ရှင်ပုဂ္ဂိုလ်ကြီးကိုတပ်လိုက်ကြတာ။နော်တပ်ပြစ်လိုက်တဲ့အခါမှာဒီအကုသိုလ်ကြောင့်သူတို့ဟာချက်ချင်းမျက်စိကွယ်သွားကြတယ်။ငါရလူပေါင်းငါရပုံကန့်တောင်းညံ့နေတဲ့လူတွေအဲ့ဒီခေတ်ကလည်းရှိတာပဲနော်ခေတ္တခေတ္တလူဆိုးသခိုးကတော့ရှိတာအဲ့တော့သူတို့ဟာမျက်စိမမြင်ဖြစ်ပြီးတော့ကဲတင်မဲ့လူမရှိဘူးခီးသွားဟိုဒီဒီမသွားနိုင်တော့တော့တယ်မှာပဲရှောင်းပြီးရောက်ရရှောက်သွားရင်ကနေပြီးတော့အားလုံးဟာအစာအိစာပြတ်ပြီးတော့ငတ်ပြီးသေးသွားကြတာတော့တယ်မှာသေးသွားတာအဲ့ဒါကိုအကြောင်းပြုပြီးတော့သူကံတော်ဆိုပြီးတော့အန္တဝနမြတ်မမြင်သူကံနေနေတဲ့တော်လို့အဲ့ဒီကရတီနာမည်တွင်သွားတယ်လို့ပြောတာကသဝဘုရားလက်ထက်ကကောရဝဘုရားလက်ထက်ကျတော့အဲ့ဒီတော်ကြီးနဲ့ဆက်ပြီးတော့စေတဝနာဆိုတာရှိစေတမင်းရဲ့ဥယင်အနာရဝိန်တထင်းကစေတဝနာကမြေကို78ကရေပေးပြီးတော့ဝယ်လိုက်တာပိုက်ဆံအေးအတွက်နဲ့ဝယ်ရမဟုတ်ပဲနဲ့မြေပြင်ပေါ်မှာထင်းငါးရိခင်းပြီးဝယ်ရတယ်စေအမတန်ကြီးတယ်တင်္ဃာရိအစွန်းချင်းထိပြီးတော့ခင်းရတယ်အဲ့ဒါပထမခင်းလိုက်တာနဲ့ဒီမဲ့78ကလေးကုန်သွားတယ်စေတမင်းသားကဂျန်တဲ့မြေခွဲ့မုတ်ဦးနာကမြေခွဲ့တစ်ပင်နေအဲ့ဒါတွေကိုသူကပဲတရာတရားပေါက်ပြီးတော့လှူလိုက်တယ်ဂျန်တဲ့အနာရင်းတထေးဝေရာမြေခွဲ့ပြေတွေဝဲတာဟောအားတရာတရားပေါက်ပြီးတော့မုတ်ဦးနာကပြေးခွဲ့နေသစ်ပင်တွေကသစ်ပင်တွေရဲ့အဲ့ဒါကစေတမင်းသားရဲ့ကောင်းမှုဆိုပြီးလှူလိုက်တယ်ဒါကြောင့်မို့နှစ်ခုစလုံးနာမည်တက်တာစေတဝနီနာထပိဏိကတအာရမေကျောင်းဆောက်တဲ့အခါကျတော့လေကျောင်းထဲမှာလိုအပ်တဲ့ကျောင်းတွေအကုန်ပြည့်စုံတယ်ဖရာသရင်သုံးမှုကျောင်းတရားနာဖို့ကျောင်းအော်ယန္တန်ငါရီတရင်သုံးဖို့ကြောင်းဆွန်စားကြောင်းနော်ရှေချိုးတဲ့ကာမချွတ်ထုတ်တဲ့ကြောင်းကစားအကုန်ပါတယ်ရှေချိုးစရာနေရဝိစာကုတိပတဝါကုတိအကုန်လုံးအဲ့ဒါတွေအပြည့်စုံအကုန်လုံးဆောက်ပြီးတော့အဲ့ဒါ78ကလေးကုန်နောက်ထပ်ကြောင်းလွတ်ပူဇော်ဝယ်ကြီးလှုပ်တာ78ကလေးအလုံး54ကလေးကုန်ကြခံပြီးတော့အနာရဝိန်တရေလှူထားတာအဲ့ဒီစေတဥယျာဉ်နဲ့ဆက်ပြီးတော့နေတာခန္ဓာအန္တဝနာပဲအဲ့တော့ဇေရုံအကြောင်းကိုကြွလာတဲ့ပုဂ္ဂိုလ်ကြီးအလုံးဟာနေတန်ရအခါမှာအဲ့ဒီအန္တဝနာတွေသွားပြီးတော့တပါးရဲ့နေလေးရှိကြတယ်ပေါ့နော်ဖိက္ခုနီမာတွေလည်းပဲအဲ့ဒါလိုပဲအန္တဝနာတွေဝင်ပြီးတော့တပါးရဲ့နေကြတာတော်ကြီးမြတ်မဲပေါ့အဲ့ဟာအဝတ္တလူသူပြတ်တဲ့တော်ကြီးအဲ့တော့အဲ့လိုနေပြီးတော့ရှင်သာရိပုတ္တရာကညနေပိုင်းနေနေဆောင်တဲ့အခါသူတပါရိကိန်းအောင်ရသစ်ပင်အနေထားပြီးတော့ရှင်ဘုံနာထိုင်နေတဲ့သစ်ပင်ဘက်ကိုအာကြွလာတယ်ကြွလာပြီးတော့အဲ့ဒီမှာဆွေးနွေးတာသူကစပြီးတော့မေးတာစကားပြောစကားပြောပြီးရှင်သာရိပုတ္တရာကစမေးတယ်ပကဝတိနောအာဟုသောဗြမစရိယဝုတ္တိသူမေးကုန်လေးကအဲ့ဒါလေးကစမေးလိုက်တာအဟုသောဆိုတဲ့တကလုံးကငါရှင်လို့ပြန်ကြတယ်။ယန်းနေရဲ့အတော့ငါရှင်။အင်္ဂလိပ်လို့ပြန်တဲ့အခါ friend လို့ပြန်တယ်။ဆွေတော်ပေါ့။နော်။ friend ဆွေတော်။ အဲ့တော့တပားနဲ့တပားရှင်ကြီးကြီးခေါ်တာအာဟုသောဆိုတာကိုယ်ရဲ့ငယ်တဲ့နောက်ပိုင်းတော့မြတ်စွာဘုရားသတ်မှတ်ပေးထားတယ်ကိုယ်ရဲ့ငယ်လို့ရှင်ဆွေတော်မိတ်ဆွေငါရှင်အဲ့လိုပြောကိုယ်ရဲ့ကြည်ရင်ဗန္ဒီရှင်ဘုရားလို့တောင်းရမယ်ဆိုအဲ့ဒါနောက်ပိုင်းကျမှပြညာထားဘုရားပြိဋ္ဌိနိဗ္ဗာန်ဆိုင်အနည်းကျမှငါမရှိတဲ့နောက်အဲ့ဒီအသုံးကိုပြညာဆိုပြီးတော့ဝါကြည့်တဲ့ကိုယ်တော်ဆိုရင်ဗန္ဒီကိုယ်ရဲ့ကြည်ရင်ဗန္ဒီဒါပေမဲ့အိန္ဒိယနိုင်ငံသွားလို့ရှိရင်အဘုရားဗဒာနဲ့တိတဲ့ကလားတွေပါလေဆိုဘုန်းကြီးတွေကိုဗန္ဒီကြီးလို့ခေါ်တဲ့ခုနော်ကြီးဆိုတာပမာကြီးမဟုတ်ဘူးနော်အိန္ဒိယကလားတွေပြောတဲ့ဗန္ဒီကြီးဆိုတာဒီကြီးကပမာကြီးမဟုတ်ဘူးသူတို့ကအလေးနဲ့ထားတဲ့ကြီးဆိုတဲ့စကားလုံးလေးစားတဲ့စကားလုံးဂန္ဒီကြီးဆိုလည်းအဲ့ဒါပဲဘာမပြေကဖုံးကြီးတို့အဲ့ဒီကြီးကအကြီးနော်အိန္ဒိယစကလုံးမှာသုံးတဲ့ကြီးကအဲ့ဒါမဟုတ်ဘူးနော်တော့လေးစားတဲ့အနေနဲ့သုံးတာစာဆိုတဲ့အဓိပ္ပာယ်ပေါ့နော်အဲ့တော့ရှင်သာရိပုတ္တရာကရှင်ဘုံနာကိုပြောလိုက်တာနာမည်နဲ့မခေါ်ဘဲနဲ့ဆွေတော်ထိုတွေဟာမြတ်သောအကျင့်ကိုမြတ်စွာဘုရားရဲ့ธรรมမြတ်သောအကျင့်ကိုကျင့်ကြတယ်မဟုတ်လားကျင့်နေကြတာမဟုတ်လားဆိုအေဝမဟုတ်တော့ဟုတ်ပါတယ်ဆွေတော်တန်ရလောက်လေးနော်ပေးလိုက်ဖြေးလိုက်လုပ်နေကြတာနော်ထိုတွေဟာမြတ်ဗုဒ္ဓရဲ့အธรรมမြတ်သောအကျင့်ကိုကျင့်နေကြတာနော်ဆိုဟုတ်ပါတယ်ဆွေတော်ဒါဖြင့်ဆွေတော်ကြီးမြတ်စွာဘုရားတမြတ်သောအကျင့်ကိုကျင့်တာဟာသီလစင်ကြယ်ဖို့အတွက်ကျင့်တာလားဒီပေကွန်စားတာသီလစင်ကြယ်ဖို့အတွက်ကျင့်တာလားသီလဝိသုဒ္ဓိအတွက်ကျင့်တာလားဆိုတော့မဟုတ်ပါဘူးမဟုတ်ပါဘူးဆိုတော့ဒါဖြင့်စိတ်တဝိသုဒ္ဓတ္ထံစိတ်တဝိသုဒ္ဓိအတွက်ကျင့်တာလားဒါလည်းမဟုတ်ပါဘူးဒါဖြင့်ကိဉ္ခဝိရဏဝိသုဒ္ဓိတန်တရားတွေကင်းစင်ပြီးတော့တန်တရားတွေကစင်ကြယ်သွားဖို့အတွက်ကျင့်တာလားလို့ဆိုဒါလည်းမဟုတ်ဘူးတဲ့ဒီလိုလည်းမဟုတ်ဘူးဒါဖြင့်မက္ခမက္ခညာနာသဒ္ဒနာဝိသုဒ္ဓိလမ်းမှားတယ်လမ်းမှတ်တယ်လမ်းမှတ်တယ်လမ်းမှားတယ်ဆိုတော့အမြင်စင်ကြယ်ဖို့အတွက်ကျင့်တာလားဆိုဒါလည်းမဟုတ်ပါဘူးဒါဖြင့်ပฏิပဒညာနာတသနာအကျင့်နဲ့ပတ်သက်ပြီးတော့အမြင့်မှန်ရသွားတာစင်ကြယ်မှုအတွက်ကျင့်တာလားလို့ဆိုမဟုတ်ဘူးတဲ့ဒါလည်းမဟုတ်ဘူးဒါဖြင့်အတိအမြင့်မညာအလုံးငါမြတ်စွာဘုရားတန်ကျင့်တာလားလို့ဆိုမဟုတ်ပါဘူးအလုံးကမဟုတ်ဘူးကြီးပဲဖြစ်တယ်အော်မဟုတ်ဘူးကြီးပဲဖြစ်ရကောအဲ့တော့မြတ်စွာဘုရားသာသနာတော်ဝင်ရောက်လာလို့ရှိရင်သူကအဆင့်လိုက်သွားတာဒါဝိသုဒ္ဓိခုနှစ်ပါးပဲလေအဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာဝိသုဒ္ဓိခုနှစ်ပါးဆိုတာသိကြတယ်သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိကိဉ္ခဝိတ္တနာဝိသုဒ္ဓိမေကမေကညာနာတသနာဝိသုဒ္ဓိပฏิဝရညာနာတသနာဝိသုဒ္ဓိညာနာတသနာဝိသုဒ္ဓိဆိုအလဝိသုဒ္ဓိခုနှစ်ပါးရှိတယ်။တဆင်းချင်းတဆင်းချင်းတဆင်းချင်းကျင့်သွားတာ။ဝိပဿနာဉာဏ်စင်နဲ့ဝိသုဒ္ဓိနဲ့အလုသွားတာ။အဲ့ဓာရီအတွက်တရားကျင့်တာလားလို့ပြီးတော့မဟုတ်ဘူးကြီးပဲဖြစ်တယ်။အဲ့လိုဖြစ်တဲ့အခါကျတော့ရှင်သာရိပုတ္တရာပြီးတယ်အဲ့တော့မဟုတ်ဘူးလို့မေးသမျှမဟုတ်ဘူးလို့ဖြေတော့ကိမထံအာဟုသောဘဂဝတိပြမစရိယဥတ္တိဒါဖြင့်အဆွေတော်မြတ်စွာဘုရားထံတရားကျင့်တာဘာအတွက်ကျင့်တာတုံးရှင်ဘုံနာပြောတာသီလစင်ကြယ်ဖို့လည်းမဟုတ်ဘူးစိတ်စင်ကြယ်ဖို့လည်းမဟုတ်ဘူးဘာအတွက်ကျင့်တာတော့ဆိုအနုပါဒပြိနိဗ္ဗာန် ပရိနိဗ္ဗာန်နဲ့ထံအာဟုသောဘဂဝတိဆိုလိုတာကနိဗ္ဗာန်ရဖို့အတွက်ကျင့်တာပါလေဒီအဖြေလေးကိုမှတ်တာနိဗ္ဗာန်အတွက်ကျင့်တာလမ်းဆုံးကိုဖြေတာနော်ဟွာရီဆိုရင်လမ်းမမဆုံးသေးတာရှေ့ပိုင်းကဟာရီဖြေနေအဲ့တော့ဘာအတွက်ကျင့်တာတော့ဆိုရင်အနုပါဒပရိနိဗ္ဗာန်အနုပါဒပရိနိဗ္ဗာန်ဆိုတာအနုပါဒဆိုတာအချောင်းတရားတွေလုံးဝမရှိတော့တဲ့ပရိနိဗ္ဗာန်ကျင့်သွားမှုအချောင်းတရားတွေကင်းစင်ပြီးတော့ငြိမ့်သွားမှုတနည်းအားဖြင့်အစွဲလန်းကင်းပြီးတော့ငြိမ့်ချမ်းသွားမှုဒီအဓိပ္ပာယ်နှစ်မျိုးဖွင့်ဆိုထားတယ်အနုပါဒဆိုတာနဥပါဒဘာမှစွဲလန်းတဲ့ဟာတစ်ခုမှမရှိတော့ကိရိတာတွေကင်းပြီးတော့ငြိမ့်သွားတဲ့နိဗ္ဗာန်တနည်းအားဖြင့်အချောင်းလုံးဝမရှိတော့တဲ့နိဗ္ဗာန်နိဗ္ဗာန်မှာအချောင်းမရှိဘူးလေအချောင်းမရှိဘူးဆိုတော့ထုတ်လို့တဲ့အချောင်းမရှိဘူးရောက်စီတဲ့အကြောင်းမရှိဘူး။နိဗ္ဗာန်ကိုဘာနဲ့မှတိဆောက်တာမှမဟုတ်တာ။အဲကြောင့်အနုပါဒပရိနိဗ္ဗာန်အကြောင်းကင်းတဲ့နိဗ္ဗာန်အတွက်ကျင့်တာလို့ဆိုတယ်။အဲ့ဒီတော့ရှင်သာရိပုတ္တရာထပ်မေးပြန်တယ်။အဆွေတော်တဲ့ဒီလိုဆိုလို့ရှင်သီလစင်ကြယ်မှုသည်နိဗ္ဗာန်လား။ဒါရှင်သာရိပုတ္တရာထပ်မေးပြန်။သီလစင်ကြယ်မှုသည်အနုပါဒပရိနိဗ္ဗာန်လား။သီလစင်ကြယ်မှုသည်အကြောင်းကင်းတဲ့နိဗ္ဗာန်တရားလားဟုတ်ပါဘူးတဲ့အဲ့လိုမဟုတ်ဘူးဆိုရင်စိတ်တဝိသုဒ္ဓိစိတ်စင်ကြယ်တဲ့ဆိုတာတမာရိကိုပြောတာနော်စိတ်စင်ကြယ်တာဆိုတာတမာရိအဲ့ဒီစိတ်စင်ကြယ်မှုကရောအနုပါဒပရိနိဗ္ဗာန်လားနိဗ္ဗာန်လားဆိုမဟုတ်ပါဘူးတဲ့ဒါဖြင့်ဒိဋ္ဌိဝိသုဒ္ဓိအမြင်ရဲ့စင်ကြယ်မှုအမြင်ရဲ့စင်ကြယ်မှုဆိုတာဟာဒီနေရာလေးမှာရှင်းပြရမယ်ဆိုလို့ရှင်တော့အင်္ဂလိပ်လိုပြန်တာကစင်ကြယ်ခြင်းလို့ပြန်တဲ့အဓိပ္ပာယ်မထီရောက်ဘူးเนาะအင်္ဂလိပ်လိုပြန်တဲ့အခါ purifications of view လို့ပြန်တယ် purification of view ဆိုတာကြတော့ view ကိုစင်ကြယ်စေခြင်းလို့ပဲအဓိပ္ပာယ်ရတယ်အမှန်ကတော့ပါဠိစာပေမှာအဲ့ဒါလို့ဖွင့်တာမဟုတ်ဘူးပါဠိစာပေမှာဖွင့်တာကဒိဋ္ဌိဝိသုဒ္ဓိဒိဋ္ဌိဆိုတာအတိညာအဲ့ဒီအတိညာသည်မာယွင်းနဲ့အမြင်ကိုစင်ကြယ်စေတယ်နှစ်ခုစလုံးကဒိဋ္ဌိကလည်းအတိညာဝိသုဒ္ဓိကလည်းအတိညာနှစ်ခုစလုံးသည်အတိညာကိုရည်ညွှန်းတာဖြစ်တယ်သူတို့ဆိုလို့တယ်ဒိဋ္ဌိဆိုတာမှန်ကန်တဲ့မြင်တဲ့အမြင်ပါလဲဆိုရင်ငါဆိုတာလည်းမရှိဘူးငါဟာဆိုတာလည်းမရှိဘူးယုံနဲ့နဲ့နှစ်မျိုးသာရှိတယ်လို့မြင်တာဒိဋ္ဌိအဲ့ဒီအမြင်သည်မာယွင်းနဲ့ငါငါဟာလို့ထင်တဲ့အယူမှားကိုစင်ကြယ်စေတယ်ရှင်းပြတယ်ပေါ့စင်ကြယ်စေတယ်ဆိုတာရှင်းပလိုက်တာအဲ့ဒီအမြင်မှားကိုဖယ်ရှားပြတယ်ဒါကြောင့်ဝိသုဒ္ဓိငါငါဟာဆိုတာမဟုတ်ဘူးယုံနဲ့နဲ့နှစ်ခုသာလင်းဖြစ်တယ်နာမရူပပရိစ္ဆေရညာယုံနဲ့နဲ့နှစ်ခုသာဖြစ်တယ်အဲ့ဒီယုံနဲ့နှစ်ခုသည်ယုံနဲ့နှစ်ခုသာဖြစ်တယ်လို့မြင်တဲ့အတိညာသည်ငါငါဟာလို့ထင်မှားနေတဲ့အမြင်မှားကိုရှင်းပြလိုက်တယ်အဲ့ဒါအဲ့ဒီနှစ်ခုကိုပေါင်းပြီးဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တာဒါသဗ္ဗေကျမ်းဂန်ကဖွင့်တာအဲ့ဒါညာလို့ပြောအောင်အဲ့တော့ဝိသုဒ္ဓိမဲ့ပါဘလို့ဆိုတော့ဆိုနာမရူပနာယထာဝထတနာဒိဋ္ဌိဝိသုဒ္ဓိနာမနာမရူပနာနန္တရားနဲ့ယုတ်တရားတို့ကိုယထာဝထတနာဟုတ်မှန်တဲ့အတိုင်းမြင်တဲ့အတိညာန်သည်ဒိဋ္ဌိဝိသုဒ္ဓိနာမဒိဋ္ဌိအဲ့ဒါကိုဆိုလို့ရစင်ကြယ်မှုကိုပြောတာမဟုတ်ဘူးနော်အတိညာန်ကိုပြောတာရှုံးနံကိုတရောလုံးမမြင်တော့ပဲနဲ့ယုံနာလို့ကြည့်ပြမြင်တာအဲ့ဒါမှန်ကန်တဲ့အမြင်ပဲအဲ့ဒီမှန်ကန်တဲ့အမြင်သည်မှားတဲ့အမြင်ကိုဖယ်ရှားပြစ်တယ်ဒါကြောင့်ဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တာအဲ့လိုအဓိပ္ပာယ်မှန်အောင်သို့သောအင်္ဂလိပ်လိုပြန်တာတွေအများဆုံးက purification of view လို့ပဲဒီလိုပြန်တယ်ပြန်သင်းတာကတော့ view that purify နဲ့ wrong view. Right view that purify နဲ့ပြောင်း wrong view တလို့ပြန်မှပို့ပြီးတော့အထိပ္ပယ်ရှိတယ်။အဲ့တော့ဒိဋ္ဌိဝိသုဒ္ဓိဆိုတာနဲ့နာမရူပပြိစေရညာဆိုတာအတူတူပဲ။အဲ့တော့ဝိပဿနာတရားအထုတ်လို့ရှိရင်မြင်နေဆိုတဲ့နေရာမှာငါဆိုတာမရှိဘူး။ငါရဲ့မြင်ခြင်းလည်းမဟုတ်ဘူး၊ငါမျက်နှာလည်းမဟုတ်ဘူး၊ငါရဲ့မြင်ခြင်းလည်းမဟုတ်ဘူး။တဘာဝတရားတွေရဲ့မြင်ခြင်းသာဖြစ်တယ်။ငါဆိုတာမရှိဘူး၊ငါဆိုတာမရှိဘူး။သူလည်းမရှိဘူးသူလည်းမရှိဘူးတရဝမပါဘူးရှုံးနံနေတက်တက်ဖြစ်နေကားတစ်စီးမောင်းနေတယ်ဆိုရင်လည်းစဉ်းစားကြည့်လေဒရိုင်ဘာစက္ကရိယာလေးတွေလျှောက်ပြီးတော့အဆင်ပြေအောင်မဲ့လုပ်ပေးတာကားရှိရွေ့သွားတာသူကသူရွေ့တာလေလူကြောင့်ရွေ့တာသူကစက္ကရိယာလေးတွေကိုနှိုးပေးတာပဲရှိတယ်နော်သူကသူနဲ့ဟိုပက်ထရိုးနဲ့အင်ဂျင်နဲ့စက္ကရိယာတွေကသူကသူချိုးကြဖြစ်ပြီးလဲပြီးရှေ့သွားတာလေအဲ့ဒီပဲငါဆိုတာဘယ်လိုလုပ်ပါမပါလူတွေမှလည်းပဲထုတ်တူရဲစကားပြောတယ်ကြီးတယ်တိုးတယ်ဆိုဘသူကြီးတာလဲဘသူစကားပြောတာလဲဆိုစကားပြောတယ်ဆိုစကားပြောခြင်းနဲ့စိတ်ရှိတယ်ထိုစိတ်ကထုတ်လို့လိုက်တဲ့ပထဝီရှိတယ်ကံ့ကြောင့်ဖြစ်တဲ့ပထဝီရှိတယ်အဲ့ဒီနှစ်ခုကပေါင်းစုံလိုက်တဲ့အခါအတန်ထွက်လာတယ်အဲ့တော့စကားပြောခြင်းနဲ့စိတ်ရဲ့ပထဝီဓာတ်နှစ်ခုထိခိုက်တာရဲ့စိတ်အစင်းစင်းဖြစ်သွားတာရဲ့ဒီသဘောဝတရားတွေသာရှိတာအဲ့ထိမဲ့ငါစကားပြောတာဆိုမရှိဘူးငါဆိုတာဘယ်သူလဲလေဖြတ်ထားရင်ငါလို့ပြောလို့ရသေးလားမရငါရှိနေပဲလေအဲ့ဒါဆိုငါရှိတယ်ဆိုရင်အဲ့တော့တဘာဝတရားရည်ရဲ့လုံဆောင်မှုတသက်ကိုပဲငါလို့ထင်နေတယ်ငါဟာလို့ထင်တယ်အဲ့ဒါလွဲမားတဲ့အမြင်လို့ပြောတာအဲ့ဒီလွဲမားတဲ့အမြင်ကိုရှင်းပြနိုင်တယ်နာမရူပပြိစေရဉာဏ်တိဒိဋ္ဌိဝိသုဒ္ဓိသူတို့ဆိုလို့တာနော်အဲ့တော့ဝိပဿနာတရားအထုတ်လို့ရှိရင်ငါဘာနေသည်တည်းမပြောမှာဘူးတတဝါလို့ထင်နေသည်တည်းမရဘူးတဘာဝတရားတက်တက်လို့မြင်အောင်ကြည့်ရမှာအဲ့ဒါကိုပြောတာနာမရူပနာယထာဝတ္တနာဒိဋ္ဌိဝိသုဒ္ဓိနာမဒီထဲမှာသရဝါဆိုတာမရှိဘူးငါလည်းမရှိဘူးသူလည်းမရှိဘူးငါဟာလည်းမဟုတ်ဘူးသူကလည်းမဟုတ်ဘူးရှုံးတဲ့တဘာဝတရားတက်တက်မြတ်သားလို့မြင်မှအမရူပပြိစေရညာဖြစ်တယ်အဲ့ဒါကြောင့်မဒိဋ္ဌိဝိသုဒ္ဓိဖြစ်မယ်ကဲဘုန်းကြီးတို့တွေဘယ်လိုလုပ်ဒိဋ္ဌိဝိသုဒ္ဓိဖြစ်မလဲအာလို့ထင်နေသည်မြတ်ဘယ်တော့မှဒိဋ္ဌိဝိသုဒ္ဓိမဖြစ်ဘူးတဲ့အပြောမြတာမဟုတ်အတိမှအလို့သိနေရလို့တယ်တရဝါဆိုတော့ပျောက်နေသွားမယ်ပတ်စံပုဂ္ဂိုလ်ဆိုတော့ပျောက်နေရမယ်အဲ့ဒါကိုခေါင်းထဲကိုထည့်ထားလို့မရဘူးနော်တတ္တတင်ညာတရဝါဆိုတဲ့အတွေ့ရှိကိုမရှိနဲ့ယုတ်တိရှုံးတဲ့သဘောကကာမောင်းနေတဲ့ကာပြည့်နေကာပြည့်နေပင်ရဲ့ကာဘော်ဒီရဲ့အင်ဂျင်ရဲ့ဘက်ထရီရဲ့ဒရိုင်ဘာရဲ့အလုံးပေါင်းလိုက်လို့ပြေးတာအဘသူကဆွမ်းဆောင်တာတော့ဘသူကမဆွမ်းဆောင်အလုံးပေါင်းမှဖြစ်တာဒါပြင်ပြောချင်းပြောကြလိမ့်မယ်ဒရိုင်ဘာကမောင်းလို့ဆိုဟုတ်တယ်သူကသူ့လောက်တာဒရိုင်ပဲမဲ့သူလုပ်လို့ရတယ်သူကဖိန်လို့ကတ်တရလမ်းပေါ်မှာလိမ့်ပြီးမပြေးနိုင်ဘူးလေตัวดัชซีโลอินจินโกตูไม่ลงได้หมดเลยแบตเตอรี่โลดัชซีโกสตาร์ทอัพใช่เอาไม่ลงได้หมดเลยตูลงถ่าก็ไดรเวอร์เหมือนที่เคสตะคู่นี้เว้ยตูอ่ะหมองเลยสรอะไรเว้ยสตีอาร์เรนนี่ก่ายไปหมองไปอยู่ตูลงไหนน่ะตะคู่เว้ยลงได้จันนาสักกิริยาฤทธิ์เนี่ยตูอ่ะตูตั้วราแกไดรเวอร์หลุดได้สรุษิงเบ้งผุถ่าไล่ตูหมดดัชซีแท้ไม่ไปသူမဝါကျုပ်တချို့ဖြုတ်လိုက်သူလုံလို့ရသေးလားမရဘူးအဲ့တော့တဘာဝတရားတွေပေါင်းဆက်လို့ဖြစ်နေတယ်ဆိုတာအမှန်မှထင်ရှားတယ်လို့ဒီလိုသိဖို့လိုတယ်ပေါ့နော်တော့ယုံနဲ့နာနှစ်ခုအဲ့ဒါကိုဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်အဲ့တော့ရှင်ဘုံနာကဆက်မေးတယ်အဲ့ဒီဒိဋ္ဌိဝိသုဒ္ဓိဟာနိဗ္ဗာန်လားအနုပါဒပြိနိဗ္ဗာန်လားသူသုံးတဲ့ဇာတ်လုံးကအတုပါဒပြိနိဗ္ဗာန်အကြောင်းကိနဲ့နိဗ္ဗာန်လားဒီလိုဆိုလို့မဟုတ်ပါဘူးတဲ့က ေတာဆိုလို့ရှိရင်မေကမေကညာတာသနာဝိတုဋ္ဌိအကင်္ခာဝိတရဏဝိတုဋ္ဌိတန်တရားတွေကိုကြော်လွန်ပြီးတော့တန်တရားတွေပျောက်ကင်းသွားတဲ့ပစ္စယပရိက္ခဉာဏ်သည်နိဗ္ဗာန်လာတယ်ဒါလည်းမဟုတ်ပါဘူးတဲ့အဲ့ဒါလို့မဟုတ်ဘူးဆိုရင်မေကမေကညာတာသနာဝိတုဋ္ဌိဒါကလမ်းမှန်ဒါကလမ်းမှလို့ထီလို့သိတဲ့ဉာဏ်အမှားမှန်ကိုဖယ်ရှားပြနေတဲ့တိတဲ့ဉာဏ်သည်အနုပါဒပြိနိဗ္ဗာန်လားနိဗ္ဗာန်လားလို့ဆိုမဟုတ်ဘူးတဲ့ဒါလည်းနိဗ္ဗာန်မဟုတ်ပါဘူးတဲ့ဒါဖြစ်ရင်ပฏิပရဉာဏတတနာဝိတုဋ္ဌိမှန်ကန်သွားတဲ့ဝိပဿနာလမ်းကြောင်းမို့ရောက်တဲ့အကျင့်ဟာအကျင့်လမ်းကြောင်းအမှန်ကိုသိတဲ့ဝိပဿနာအကျင့်ဟာဝိပဿနာဉာဏ်ဟာနိဗ္ဗာန်လားဆိုဒါလည်းမဟုတ်ဘူးတဲ့ဒါဖြင့်ညာဏတတနာဝိတုဋ္ဌိလို့ခေါ်တဲ့မညာဟာမညာဖူညာဟာနိဗ္ဗာန်လားဆိုမဟုတ်ဘူးတဲ့ဒါလည်းမဟုတ်ဘူးဆိုတော့ရှင်သာရိပုတ္တရာမေးတယ်အစွေတော်ဒီလိုမဟုတ်ဘူးဆိုလို့ရှိရင်အခုပြောခဲ့တဲ့ခုနှစ်မျိုးမှတခြားသည့်တခြားရာသည့်အနုဘောဓပြိနိဗ္ဗာန်လားဓာရီမပါတဲ့တခြားအရာသည်နိဗ္ဗာန်ပြိနိဗ္ဗာန်လားဆိုတော့အဲ့ဒါလည်းမဟုတ်ဘူးတဲ့အလုံးမဟုတ်ဘူးကြီးပဲရှင်းပုံနာကဖြေတယ်အဲ့တော့ဓာရီမပါဘဲနဲ့လည်းနိဗ္ဗာန်ပြိနိဗ္ဗာန်ဆိုတာမဟုတ်ဘူးတဲ့အဲ့တော့ရှင်သာရိပုတ္တရာကပြောတယ်ကိုရောတဲ့အဆွေရောတဲ့ဓာရီမမေးသမျှကိုဆွေရောကမဟုတ်ဘူးလို့ဖြေတယ်ဒါဖြင့်ဒီစကားရဲ့အတိပ္ပယ်ကိုဘယ်လိုမှတ်ရမလဲဘယ်လိုနားလည်ရမလဲသူမေးနေတာဝိသုဒ္ဓိ9ပါးနဲ့နိဗ္ဗာန်နဲ့စပ်မေးနော်ရှင်သာရိပုတ္တရာကမေးအဲ့တော့ဟိုကမဟုတ်ချီမဟုတ်ဘူးကြီးပဲဖြေတာအဲ့ဒါဆိုတော့ဒီစကားကိုအဖြေကိုဘယ်လိုမှတ်ရမလို့ဆိုရှင်ဘုံနာကရှင်းပြတယ်အဆွေတော်တဲ့သီလဝိသုဒ္ဓိကိုနိဗ္ဗာန်လို့သတ်မှတ်မယ်ဆိုလို့ရှိရင်တဲ့နော်ဥပါဒံရှိဆုံးနိဗ္ဗာန်ဆိုတာဖြစ်သွားလိမ့်မယ်။ဘာလို့လို့ဆိုသီလရှိနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာသီလဝိတ္တုတိဖြစ်ပေမဲ့လို့သူ့မှာဆွဲလန်းမှုတွေရှိနေသေးတယ်။ခန္ဓာဆွဲလန်းနေတာရှိတယ်နော်အကြောင်းတရားတွေရှိနေသေးတယ်။အဲ့ဒါကိုနိဗ္ဗာန်လို့ဆိုရရောက်တော့မှာပေါ့တဲ့တိလတခုတည်းနဲ့အဲ့ဒါနိဗ္ဗာန်ဆိုမဟုတ်ဘူးတိလဟာနိဗ္ဗာန်မဟုတ်ဘူးနော်တဥပါဒနာယေဝတမနာအနုပါဒပြိနိဗ္ဗာန်ပညာရေးရကိလေသာရှိလျက်ဆွဲလန်းရှိလျက်နိဗ္ဗာန်လို့ခေါ်ရရောက်သွားလိမ့်မယ်အကင်၍စိတ်တဝိတ္တုတိကိုနိဗ္ဗာန်လို့ပြညာမဲ့ဆိုရင်လေအဆွဲလန်းရှိနေရင်တောင်မှနိဗ္ဗာန်ဆိုတာဖြစ်နေလိမ့်မယ်အဲ့ဒါအကုန်လုံးအဲ့တိုင်းပဲသွားကင်္ခာဝိတ္တဒိဋ္ဌိဝိတ္တုကိုနိဗ္ဗာန်လို့ပြောမယ်ဆိုရင်ဆွဲလန်းရှိနေတော့ဒိဋ္ဌိဝိတ္တုဖြစ်နေတဲ့အချိန်မှာဆွဲလန်းရှိနေတော့မယ်ဆွဲလန်းစရာခန္ဓာရှိနေတော့မယ်အဲ့တော့နိဗ္ဗာန်လို့ဆိုရရောက်မှာပေါ့တဲ့ကင်္ခာဝိတ္တရဏဝိတ္တုကိုနိဗ္ဗာန်လို့ဆိုမယ်ဆိုရင်ခန္ဓာနဲ့ဆွဲလန်းစရာတွေရှိနေတော့မယ်နိဗ္ဗာန်လို့ခေါ်ရရောက်မှာပေါ့တဲ့မေကမေကညာဏတတနာဝိတ္တုကိုနိဗ္ဗာန်လို့ခေါ်မဲ့ဆိုရင်ဆွဲလန်းရှိနေတုံးမှာပဲဥပါဒံရှိနေတုံးမှာပဲနိဗ္ဗာန်လို့ခေါ်ရရောက်မှာပေါ့တဲ့ပฏิဝိရညာဏတသနာဝိတ္တိဆိုတဲ့ဝိပဿနာကျင့်နေတဲ့ချင်းစဉ်ကြီးကိုနိဗ္ဗာန်လို့ခေါ်မဲ့ဆိုရင်လေဥပါဒံခဏရှိနေတုံးနိဗ္ဗာန်ခေါ်ရရောက်မှာပေါ့တဲ့ညာဏတသနာဝိတ္တိမစိတ်ဖြစ်တဲ့အချိန်မှာအဲ့ဒါကိုနိဗ္ဗာန်လို့ခေါ်ရင်ဆွဲလန်းစရာခန္ဓာရှိနေတဲ့နိဗ္ဗာန်လို့ခေါ်ရရောက်မှာပေါ့တဲ့ဓာရီမပါဘဲနဲ့အနုပါဒနိဗ္ဗာန်ရရဲဆိုလို့ရှိရင်တဲ့ပုထုဇဉ်ကနိဗ္ဗာန်ရနေမှာပေါ့လေအခုပြောတဲ့ဝိသုဒ္ဓိ9ပါးမပါဘဲနဲ့လေမပါဘဲနဲ့မပါတဲ့အရာကိုနိဗ္ဗာန်လို့သတ်မဲ့ဆိုရင်ပုထုဇဉ်နေနိဗ္ဗာန်ရနေမှာပေါ့တဲ့သူထောက်ပြတာနော်နောက်တစ်ခါတိတရားတိ ဒီတရားတွေမပါဘဲနဲ့နိဗ္ဗာန်လို့ပြောရင်တဲ့ပုထုဇဉ်ဟာတဲ့ဒီတရားတွေနဲ့ကင်းကွာနေတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်မို့ပုထုဇဉ်နေနိဗ္ဗာန်ရောက်တယ်လို့ပြောမှာပေါ့တဲ့။ဆိုပြီးတော့တလောက်တင်ဖြေပြီးတော့ထင်ရှားအောင်တေနဟာဥသောဥပမန္တေကရိတာမိ။အရှင်မြတ်ပို့ပြီးတော့ထင်ရှားအောင်တပည့်တော်ဥပမာတစ်ခုပြောမယ်တဲ့။ဥပမာယမိတိကိစ္စေဝေညုပုရိသဘာတိတ္တအထံအသနာတိဤလောကမှာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာဥပမာနဲ့ပြလို့ရှိရင်ပို့ပြီးတော့နားလဲကြတယ်ပေါ့ဒါကြောင့်မို့ဥပမာနဲ့ပြောမယ်ဆိုပြီးတော့ဒီယထာ90ဥပမာကိုရှင်ဘုံနာလျှောက်တာပြောတာတေထာပိအာဟုသောပရိညောပတိနရိတကောသရတ္တအရိဗေကတော့ပတိနရိကောသရမင်းကြီးဟာသဝတိကနေတာဂိတဟိုအရေးတကြီးသွားဖို့ကိစ္စပေါ်လာတယ်သဝတိနဲ့တာဂိတ6ယုဇနာဝေးတယ်သဝတိမြို့ကထွက်ပြီးတော့တာဂိတဆိုတာဝိသခာရရဲ့မြို့အဲ့ဒီကိုအရေးတကြီးသွားဖို့ကိစ္စရှိတယ်ဖြည်းဖြည်းမဟုတ်ချက်ချင်းရအောင်သွားမယ်ကိစ္စရှိတယ်အဲ့လိုကိစ္စရှိတော့ဘယင်းတော်ဒီမျိုးကထွက်လာတဲ့အခါမှာဒီအရေးတကြီးသွားမှာဆိုတော့ခြားထဲမှာယထာ9စီးမြင်းယထာမြင်းလဲ9စီးကိုအစင်းစင်လှုပ်ထားတယ်။နော်စကန်း9000စကန်း9000နဲ့မြင်း9စီးမြင်းလဲ9စီးကိုစီစဉ်ပေးထားတယ်။ဘယင်းကြီးကနန်းတော့ကတော်ဒီမျိုးနန်းတော့ကနေထွက်လိုက်တဲ့အခါမှာယထာတစီးပေါ်တက်လိုက်တယ်။ပထမယထာတစီးပေါ်တက်လိုက်တယ်တက်ပြီးတော့ထုံဆိုင်သွားဒုတိယယထာရောက်တော့အဲ့ဒီယထာကိုထားမြင်းတွေကပန်းနေတာကိုအဲ့ဒီယထာကိုချွတ်ပြီးဒုတိယယထာပေါ်တက်တယ်ထုံဆိုင်အဲ့ဒီကနေပြီးဆင်းတတိယယထာပေါ်တက်အဲ့ဒီကနေဆင်းသရုတ်ယထာပေါ်တက်သရုတ်ကဆင်းပိစမယထာပေါ်တက်ပိစမယထာကဆင်းသတ္ထယထာပေါ်တက်သတ္ထကဆင်းတတ္တမယထာပေါ်တက်တတ္တမယထာဆိုက်တဲ့အခါကျတော့တာဂိတမျိုးကဖိင်းရဲ့စံနှံကိုရောက်သွားတယ်။အဲ့ဒီတာဂိတကိုနစီနဲ့သွားတာ။အဲ့ကျမှတာဂိတကိုရောက်။အဲ့တော့မေးကြလိမ့်မယ်တဲ့။ရှင်မင်းကြီးဘယ်ထားနဲ့လာတာတော့။ဘယ်ထားနဲ့လာတာတော့ဆိုငါဒီယထားနဲ့လာတာဆိုမှနေပြီလေ။သူစီးလာတာယထားခုနစီကို။အဲ့တော့သူကဘလို့ဖြေရမလို့ဧတောဒီမြေအတွက်တော့ယထာရစီအဲ့ဒီယထာဟုတ်ပထမစခန်းမှာရက်ခိုင်တယ်ဒုတိယစီခုနောက်ဆုံးခုနှစ်စီးမြောက်ဒီယဒီစီးနဲ့ပဲဒီရောက်လာတယ်ဆိုတာသူကပထမစီးကဒုတိယစခန်းကိုပို့တယ်ဒုတိယစခန်းကတတိယစခန်းကိုပို့တယ်တတိယစခန်းအဲ့လိုဒုတိယယထာကတတိယစခန်းကိုပို့တယ်အစင်းစင်အဲ့လိုလာတာကိုအမှန်ဖြေမယ်ဆိုလို့ရှိရင်တဲ့ဒီလိုပဲဖြေရမှာတဲ့သောတိမျိုးကိုနော်ဆွေတွေမျိုးတွေကမေးမယ်ဆိုလို့ရှိရင်ဒါတိလို့ယထာ9စီနဲ့ဆင်းဆင်းစီးပြီးတော့ခုတိယထာနဲ့ရောက်လာတယ်လို့ပဲဒီလိုပဲဖြစ်ရမှာတဲ့အဲ့ဒီဥပမာတိုင်းပဲတဲ့သီလဝိသုဒ္ဓိဆိုတာစိတ်တဝိသုဒ္ဓိအတွက်တယ်တိလဆင်ကျမှုကဘယ်ကိုပို့ပြီးတော့စိတ်တဝိတ္တိကိုပို့ပြီးတယ်။အဲ့မှာသူလန်းဆုံးသွားပြီ။ယထာ9စီလို့ပထမယထာကပထမစကန်းတစ်ထောင်မှာဆုံးသွား။အဲ့တော့ပထမယထာကပို့လိုက်တာပထမစကန်းတစ်ထောင်မှာပဲပို့တယ်။နိဗ္ဗာန်မရောက်သေးဘူး။ဆိုပါစို့နော်။အဲ့တော့တိလဝိတ္တိကဘာအတွက်တုံးဆိုစိတ်တဝိတ္တိအတွက်နော်။ဒါမို့သီလဝိသုဒ္ဓိယဝတိဝစိတ်တဝိသုဒ္ဓတ္ထာသီလဝိသုဒ္ဓိဒီစိတ်တဝိသုဒ္ဓိအတွက်သာဖြစ်တယ်ပထမယထာသည်ပထမစခန်းရောက်ဖို့အတွက်သာဖြစ်တယ်တဂိတ္တထိမရောက်ဘူးအဲ့ဒါဘောပြောတာနော်စိတ်တသီလဝိသုဒ္ဓိဒီစိတ်တဝိသုဒ္ဓိအတွက်သာဖြစ်တယ်တခါစိတ်တဝိသုဒ္ဓိဒီဒိဋ္ဌိဝိသုဒ္ဓိအတွက်သာဖြစ်တယ်ဒိဋ္ဌိဝိသုဒ္ဓိဒီကင်္ခာဝိတရဏဝိသုဒ္ဓိအတွက်သာဖြစ်တယ်ကံခဝိတ္တနာဝိသုဒ္ဓိသည်မေဃမေဃညာဏတသနာဝိသုဒ္ဓိအတွက်ဖြစ်တယ်။မေဃမေဃညာဏတသနာဝိသုဒ္ဓိသည်ပဋိပဒညာဏတသနာဝိသုဒ္ဓိအတွက်သာဖြစ်တယ်။ ပဋိဝိရညာဏတသနာဝိသုဒ္ဓိသည်ညာဏဝိသုဒ္ဓိအတွက်သာဖြစ်တယ်။ညာဏတသနာဝိသုဒ္ဓိကမှအနုပါဒပရိနိဗ္ဗာန်အတွက်ဖြစ်တယ်။အဲ့ကြမှာနိဗ္ဗာန်။နော်ဖြစ်ရင်အကုန်လုံးဖြစ်ရမယ်တဘောပြောတာ။အကြောင်းကျိုးကတစ်ခုစီတစ်ခုစီအနေပို့လိုက်တာ။အဲ့ဒါကြောင့်မို့လို့တရားကျင့်နဲ့ဆိုတာခုနသာဝတိကနေသာဂိတလာခဲ့တဲ့ယထာယထာ90နဲ့လာခဲ့တာ10နဲ့မဟုတ်ဘူးအဲ့ဒါလိုပဲနိဗ္ဗာန်ကိုသွားတဲ့အခါမှာဝိတုဒ္ဓိ9ပါးနဲ့သွားတို့ဆိုလို့တစ်ဆင့်စီတစ်ဆင့်စီပို့ပြီးသွားတာဝိတုဒ္ဓိ9ပါးနဲ့သွားတာဒါကြောင့်မို့အနုပါဒပရိနိဗ္ဗာန်နိဗ္ဗာန်အတွက်မြတ်စွာဘုရားဓမ္မတရားကိုကျင့်ကြတယ်လို့ထီလို့ဖြေရမှာဖြစ်ပါတယ်အဲ့တော့ရှင်သာရိပုတ္တရာကိုအဲ့လိုရှင်းပြလိုက်တယ်။မာရှင်သာရိပုတ္တရာကသူမသိလို့မေးတာမဟုတ်ဘူး။ဆွေးနွေးပြီးတော့ရှင်ဘုံနာရဲ့ဉာဏ်စွမ်းဉာဏ်စဘလို့အဟောပြောကောင်းတယ်လဲဆိုတာကိုနားထောင်ခြင်းလို့ပြောတာ။မေးတာသူလည်းယဟနာဖြစ်ပြီးသားဉာဏ်အကြီးဆုံးပုဂ္ဂိုလ်သိပြီးသားပဲ။ဒါပေမဲ့လို့အဲ့လိုမေးတာပုဂ္ဂိုလ်တူရဲ့ဉာဏ်ဉာဏ်စွေးကိုသိဖို့ရတဲ့တကိစ္ဆာယပညာဝေရီတတ်ပါれဆွေနှွေချင်းဖြင့်ဒုတိယရဲ့အသိဉာဏ်ကိုသိနိုင်တယ်အဲ့ဒီသိဖို့အတွက်ဒါဆွေနှွေတာအဲ့ဒီကြတော့မှသူရှင်းပြတာဟုတ်တယ်ထောက်ခံတဲ့အနေနဲ့ရှင်သာရိပုတ္တရာကရှင်ဘုံနာကိုပြောတယ်ကောနမောအာယတမအရှင်ဘုရားနာမည်ကဘယ်လိုလဲရှင်ဘုရားပွဲတော်ကိုဘယ်လိုခေါ်လဲကထင်းဇပနာယတမန္တံသဗ္ဗမစာရိသာနန္ဒီတရင်သုံးဘော်တွေကအရှင်ဖျားကိုဘလို့သိကြပါသလဲလို့မေးတော့ရှင်ဘုံနာဖြစ်အဆွေတော်ကျွန်ုပ်တပည့်တော်ရဲ့နာမည်ကဘုံနာပါမန္တန်ဒီပုဒ္ဒလို့တရင်သုံးဘော်တွေကသိကြပါတယ်ဆိုတော့ရှင်သာရိပုတ္တရာအောဝဲကောင်းလိုက်တာအရှင်ဖျားအခုလို့အသိပညာဘဟုတုတ္တနဲ့ပြည့်စုံတဲ့နော်မြတ်စွာဘုရားရဲ့အဆုံးအမကိုထဲထဲဝင်ဝင်တသိနားလဲတဲ့အရှင်ဘုံနာနဲ့အရှင်ဘုံနာခါနေပြီးတော့ရှင်ဘုံနာကိုမေးမြန်းတဲ့အခါအရှင်ဘုံနာကတကယ်ကိုလေးနဲ့တဲ့ဒီပညာတွေလေးနဲ့တဲ့မေးခွန်းတွေကိုထဲထဲဝင်ဝင်နော်ထီထီရောက်ရောက်ဖြစ်ဆိုတာအမ္မတမကံကောင်းပါလေသရင်သုံးဘော်တွေဟာအရှင်ဘုံနာရဲ့ကိုတွေးခွင့်ရတဲ့သရင်သုံးဘော်တွေဟာအလုံးကိုကံကောင်းကြတယ်ရှင်ဘုံနာနဲ့တွေးဆုံချင်းကပ်ခွင့်ရတရားဓမ္မနိုင်ယူခွင့်ရတဲ့ပုဂ္ဂိုလ်တွေဟာအမ္မတမကံကောင်းကြတယ်နော်အမ္မတမကံကောင်းကြတယ်တပီတော့အတွက်လည်းပဲကံကောင်းပါတယ်တဲ့အရှင်ဘုံနာကိုအခုလိုဆွေးနွေးခွင့်စိတ်ကခွင့်ရတာဟာတပီတော့အတွက်လည်းအမ္မတမကံကောင်းပါတယ်တဲ့နော်အမ္မတမကံကောင်းနေဆိုပြီးတော့အကြိမ်အရှင်ဘုံနာလို့တိတဲ့ပုဂ္ဂိုလ်တူအစင်သာဝရတွေ့ရအောင်ခေါင်းပေါ်မှာခေါင်းခုကရွတ်ခွေလေးလို့ခေါင်းပေါ်မှာခေါင်းခုကရွတ်ခွေလေးလုပ်ပြီးရှင်ဘုံနာကိုခေါင်းပေါ်ရွက်ပြီးတော့သွားနိုင်ခွင့်ရရင်တော့ဘယ်တော့ကောင်းမလဲကိုတိကျင်တာကိုခေါင်းပေါ်အနေချပြီးတော့ဘေးကုန်းလေးတွေမေးရရင်ဘယ်တော့ကောင်းလိုက်မလဲဆိုလိုတာသွားလေရရရှင်ဘုံနာကိုခေါင်းပေါ်ရွက်ပြီးသွားကျင်နေလို့ပြောတာအဲ့လိုမြသွားခွင့်ရရင်ဘယ်တော့ကောင်းလိုက်မလဲအခုကိုတပည့်တော်တို့တွေကံကောင်းပါတယ်ရှင်ဘုံနာနဲ့တွေ့ရတာလို့ပြောတော့ရှင်ဘုံနာကမေးတယ်အဲ့ကြတော့ရှင်သာရိပုတ္တရာမင်းသူမသိဘူးမသိတော့ကောနာမောအာသမအရှင်ဘုရားရဲ့ဘွဲကတော့ပါတော့ရှင်ဘုရားကိုတရင်သုံးပေါ်တွေကဘယ်လိုသိကြတော့ဆို။အော်တပီတော့ပွဲကဥပတ္တိတာပါ။တရင်သုံးပေါ်တွေကတော့သာရိပုတ္တရာလို့သိကြပါတယ်ဆိုတော့ ရှင်ဘုံနာကဘလောက်စကားတတ်လိုက်တုံးဆိုရှင်သာရိပုတ္တရာကိုချီးမွမ်းတာဘလို့ပြောတော့တတုကပ္ပေနဝတ္တခိရဘောတာဝကေနတတ္တိမန္တယမန္နနာသနိမအာသမသာရိပုတ္တောတိတတုကပ္ပဆိုတာတတုဆိုတာမြတ်စွာဘုရားကပ္ပဆိုတာအလားတူဆိုလိုတာကဘုရားလောက်ဒီနည်းပညာကြီးတဲ့ပုဂ္ဂိုလ်ကြီးနဲ့စကားပြောဆွေးနွေးနေတာဖြစ်ပါလေ။ဒါနဲ့ရှင်သာရိပုတ္တရာလို့မသိလိုက်ရပါဘူးတဲ့သူ။ရှင်သာရိပုတ္တရာမှမသိလို့ပါ။အဲ့တော့တတ္ထုကပ္ပဆိုတဲ့စကားလုံးကဖျားအဆင့်ကိုပို့ပေးလိုက်တာ။ရှင်သာရိပုတ္တရာဟာတတ္ထုကပ္ပဖျားလောက်ကပ္ပဆိုတာကပ္ပောတုကိဉ္စီတုနကေ။ကပ္ပရဲ့ဒီနေရာမှာအဓိပ္ပာယ်နည်းနည်းလေးပဲရောတယ်။ဖျားပဲဖျားလို့ပြောကြတာအဲ့တော့ဖျားလို့ပြောလိုက်ရင်ဖျားနဲ့တဏှုမဖြစ်အောင်လို့တတ္ထုကပ္ပလို့သုံးတာဖျားလို့ပုဂ္ဂိုလ်ကြီးနဲ့လို့ပြောကြတာဒါပေမဲ့တတ္ထုကပ္ပဖျားလောက်နီးနီးအသိပညာထက်မြက်တဲ့ပုဂ္ဂိုလ်လို့သုံးတာအဲ့ဒါဒီစကားလုံးသုံးလိုက်တာသူကအစင်းမြင့်ဆုံးစကားလုံးနဲ့ချီးမွမ်းလိုက်တာပဲရှင်သာရိပုတ္တရာအစင်းမြင့်ဆုံးစကားလုံးနော်မြတ်စွာဘုရားရဲ့မျက်နှာရှိမှမရှိတော့ဒါမို့တတ္ထုကပ္ပကပ္ပောတုကိဉ္စိတုနကေဆိုတဲ့ပါဠိမှာနည်းနည်းရော့တာကိုကပ္ပလို့ခေါ်တယ်ဒါမို့ကေဝလကပ္ပံစိတဝနံဩဘာတိတဝဆိုတဲ့စကားလုံးကိုကေဝလကပ္ပံအလုံးလောက်နီးနီးတရားမင်းကြီးတွေနတ်တွေဆင်းလာတဲ့အခါမှာဇေရုံအကြောင်းတစ်ခုလုံးနီးနီးလို့ပြောတာဘာလို့လို့ဆိုရင်ချောင်းညိုချောင်းညားတွေတော့မလင်းမှုပေါ့ဟုတ်တယ်မလားအရေးထိုးနေတဲ့နေရာပဲတင်းမလဲစကားပိတ်ထားတဲ့နေရာပဲတင်းမလဲအဲ့ဒါကြောင့်မို့မလင်းတဲ့နေရာလေးတွေကြံသေးတယ်ဒါမို့အလုံးလောက်နီးနီးကေဝလကပ္ပအလုံးကေဝလဆိုတာအလုံးစုံကပ္ပဆိုတာနီးနီးအကုန်လုံးနီးနီးလင့်သွားတယ်လို့ပြောတယ်စေရွန်ကြောင့်ဒီမှာလည်းပဲတတ္ထုကပ္ပဖျားလို့ပုဂ္ဂိုလ်ကြီးဖျားလောက်နီးနီးပညာကြီးတဲ့ပုဂ္ဂိုလ်လို့သူတို့ဆိုလို့တယ်အဲ့တော့ဒီစကားလုံးကအမြင့်ဆုံးကိုတုံလိုက်တဲ့စကားလုံးပဲအဲ့တော့တတ္ထုကပ္ပေနဝတ္တခိရဘောတာဝကေနတတ္တိမတရားမန္တဖယားလောက်နီးနီးပညာကြီးတဲ့တာဝကတပါးနဲ့ဆွေးနွေးပြောဆိုတာဖြစ်ပါလေရဲ့ရှင်သာရိပုတ္တရာတို့သူမသိလိုက်ရပါဘူးတဆေဟိမယဇာနိယမအာတမတကယ်၍ရှင်သာရိပုတ္တရာမှန်သိလို့ရှိရင်သူတလောက်အကျယ်မပြောပါဘူးပြန်အာနာအာရောအာနာဖြစ်တဲ့သဘောသူကဥပမာဒီဘာတွေကထည့်ပြီးတော့ရှင်းပြတာ။ရှင်သာရိပုတ္တရာကိုနားမလည်ဘူးထင်ပြီးတော့ဥပမာတွေနဲ့ရှင်းပြ။အဲ့ဒါကိုအာထုအာနာဖြစ်ပြီးပြပြောတဲ့စကားသာနော်။ရှင်သာရိပုတ္တရာမှန်သိလို့ရှိရင်တလောက်ချေချေပြန်ပြန်သူမပြောပါဘူးတဲ့။အဲ့တော့မေတ္တာမဟိုအဟောဘကောင်းပါတယ်တဲ့။အခုလိုဘောဓုတကြီးမာတဲ့ဘုရားရဲ့တာဝကတပါးနဲ့မြတ်စွာဘုရားရဲ့အဆုံးအမကိုထဲထဲဝင်တဲ့ပုဂ္ဂိုလ်နဲ့ဆွေးနွေးရတာဓမ္မကံကောင်းပါလေရှင်သာရိပုတ္တရာဟာတကယ်ကိုလေးနှစ်တဲ့မိခွန်းနေကိုထဲထဲဝင်ဝင်ပြီးခဲ့တာဒါကြောင့်သူဤတော်တို့တာပြမစာရီတွေသရင်သုံးမော်တွေဟာသိပြီးကံကောင်းကြပါလေရှင်သာရိပုတ္တရာကိုခေါင်းပေါ်မှာခေါင်းမူလေးတင်ပြီးတော့ခေါင်းပေါ်မှာရွက်ပြီးတော့သွားလိုက်ရရခေါင်းပေါ်တင်သွားလိုက်ရရင်ခုနဥပမာပဲပြန်ပြောတာခေါင်းပေါ်တင်သွားလိုက်ရရင်တပည့်တော်ဟာအချိန်မရွေးရှင်သာရိပုတ္တရာရဲ့တရားနာခွင့်ရကြမှာအဲ့ဒါဓမ္မကံကောင်းကြပါတယ်လို့ဒီလိုရှင်သာရိပုတ္တရာတို့နဲ့ရှင်သာရိပုတ္တရာနဲ့ရှင်ဘုံနာတို့နှစ်ပါးဟာတပါးပေါ်တပါးမျက်မျက်နှူးနှူးပြောဆိုကြတာဖြစ်တယ်မျက်မျက်နှူးနှူးပြောဆိုကြတာဖြစ်အဲ့ဒါကိုဏိဂုံချုပ်မှာအမှားလေးရပါပြောတာဣတိဟာတိဥဘောပိမဟာနာခာအညမညတသုပသုဘတိတံသမဏုဘောဒိန်သူအခုလိုပဲတဲ့ယာနာပုဂ္ဂိုလ်ကြီးနှစ်ပါးဟာအချင်းချင်းရဲ့စကားကို ဝမ်းမြောက်ဖွယ်ရာပြောဆိုဆက်ဆံနေကြတာဖြစ်ပါတယ်ဆိုပြီးတော့ဒီသုတ်တန်ကိုဒီဟုံချုပ်ထားတယ်။ဒါရှင်သာရိပုတ္တရာတို့နဲ့ရှင်မောဂလနဲ့တွေ့ဆုံကမှဆွေးနွေးတဲ့တရားဖြစ်တယ်။ဒါကြောင့်တရားချက်ကင်တော်ရှင်ပြိဿပေါင်းတို့ရထဝိနိတသုတ်တန်အနှစ်ချုပ်ပြီးတော့မှတ်သားရတဲ့အခါမှာရှင်းရှင်းလင်းလင်းနဲ့မိမိတို့ဟာဘာအတွက်တရားကျင့်နေကြတာတော့သီလဝိသုဒ္ဓိဟာစိတ်တဝိသုဒ္ဓိကိုအကျိုးပြုတယ်စိတ်တဝိသုဒ္ဓိကတတိဝိသုဒ္ဓိကိုအကျိုးပြုတယ်ဆိုတော့ဝိသုဒ္ဓိ9ပါးဟာအဆင့်ဆင့်သွားရတယ်ဆိုတာကိုသဘောပေါက်နားလည်ပြီးတော့နောက်ဆုံးသီလဝိသုဒ္ဓိကကျော်ပြီးတော့နိဗ္ဗာန်ကိုတခါတည်းသွားတာမဟုတ်ဘူးဆိုတာသိရှိနားလည်ပြီးဝိပဿနာဉာဏ်စဉ်အဆင့်ဆင့်သိရှိနားလည်ကမန္တရားကိုသိအောင်ဝိပဿနာတရားကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းရှိစေချာရှင်ဖေယဖေယတပည့်တော်တို့သည်ဓမ္မတိညာဓမ္မတိညာရရှိမှတာလင်ရရှိမှတာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမြတ်မပြုနိုင်ပါသောကြောင့်မြတ်မပြုနိုင်ပါသောကြောင့်ဓမ္မတိညာဓမ္မတိညာရရှိစေယံရရှိစေယံရှိတန်ကြလေရှိတန်ကြလေဓမ္မတပင်ဓမ္မတပင်ရှင်းချင်းပါရှင်းချင်းပါပြုလို့ကြ၍အပတ္တဒါနဓမ္မဒါနာဓမ္မဒါနာတရားလူတော်ကိုတရားလူတော်ကိုပေးလူကြပါကုန်၏ပေးလူကြပါကုန်၏တရားတော်မြတ်ကိုတရားတော်မြတ်ကိုကျွတ်သိလေးမြတ်စွာမမတ်သာသာအာယုန်ထားလေအာယုန်ထားလေနာကြားကြပါကုန်၏တရားတော်မြတ်ကိုတရားတော်မြတ်ကိုတတဘဝုထုအစွစွတို့ဖြင့်ပူဇော်ကြပါကုန်၏ပူဇော်ကြပါကုန်၏ရှင်ဤယခုအာထုပ်ပြုလို့ကြရသောအာထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှုဤဖို့ပါကကိုအမိအဖာအဖို့ဖွာဆွေမျိုးညာတိတို့အားကုသိုလ်အမြဝေငှပါကုန်၏သာသနာတော်ဆောင်နှက်လောကဆောင်နှက်တို့အားကုသိုလ်အမြဝေငှပါကုန်၏31ဘုံကျင့်ဤကုန်သောလုံးစုံများစွာတတ္တဝါတို့သည်ကုသိုလ်အမြကိုစီရကြကုန်သည့်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း